မြန်မာနိုင်ငံအတွင်းအမေရိကန်နိုင်ငံသား2ဦးနဲ့တန်ရုံဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံကချမှတ်ထားတဲ့ကပ်ဘေးစီမင်းစည်းကမ်းတွေကိုမလိုက်နာတာကြောင့်တန်တမာဆက်ဆံရေးဆိုင်ရာဘီအန်အာသဘောတူညီချက်ပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တယ်ဆိုပြီးမြန်မာစစ်ကောင်စီနိုင်ငံရေးဌာနကသတိပေးချက်ထုတ်ပြန်ပါတယ်။အမေရိကန်တန်တမာနိုင်ငံကလက်မှတ်ကင်ဆောင်ထားသူ2ဦးနဲ့အမေရိကန်တန်ရုံဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံရောက်ရှိပြီးကွာရင်တင်းတီးခြားစောင့်ကြည့်စစ်ဆေးခံရစဉ်ကိုဗစ်ရောဂါပိုးဓာတ်ခွဲအတည်ပြုတွေ့ခဲ့ပေမဲ့လည်းကပ္ပစီမင်းအရာသတ်မှတ်ထားတဲ့ဆေးရုံဆေးကမှကုသမှုမခံယူဘဲကိုယ်စီစဉ်တဲ့ကိုကုသမယ်ဆိုပြီးတန်ယုံကခေါ်ယူသွားတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြပါတယ်။တန်တမာနေအနေနဲ့သက်ဆိုင်ရာနိုင်ငံရဲ့စီမင်းဥပဒေတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပေမဲ့အခုလိုကပ္ပစီမင်းကိုချိုးဖောက်တာဟာသက်ဆိုင်ရာနိုင်ငံပြည်သူ့ကျန်းမာရေးကိုထိခိုက်စေတယ်လို့လည်းစစ်ကောင်စီကဖော်ပြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။